ပြီးခဲ့တဲ့ဒီဇင်ဘာလ18ရက်နေ့ကမောင်တော်မြို့နယ်အထက်ပြူမရွာအနီးမှာဖြစ်ပွားခဲ့တဲ့လူသတ်မှုဖြစ်စဉ်ကြောင့်ဒေသခံတွေကြောက်ရွံ့နေကြပါတယ်။အထက်ပြူမရွာကတဝက်လောက်ဟာလည်းတခြားဒေသတွေကိုပြောင်းရွှေ့သွားပြီလို့သိရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးထက်ပြူမအုပ်ချုပ်ရေးမှုကိုမေးမြန်းပေမဲ့ဖြေကြားခဲ့ခြင်းမရှိပါဘူး။ပြူမရွာကိုအတုပပို့ဖို့အတွက်ဒီကနေ့တွားရောက်ခဲ့တဲ့မခူရရွာသားကိုဆန်းဝင်းပြောပြတာက
ဟုတ်ကဲ့ကနေအခုဒီမင်းနဲ့တဝဲလောက်ဆွမ်းတော့တယ်လို့ကြားတယ်ပြီးတော့အခုအသက်ခံရတဲ့မိကစုတွေမှလေသမီးတယောက်နှစ်ယောက်နဲ့အမိမနဲ့ကြင်ခဲ့တဲ့ဟာတွေကိုလေသူအခုအဝေးမှာရှိတဲ့သူမိကစုတွေကပြန်ခေါ်မယ်အသက်ခံရတဲ့လူတယောက်ကအဲရော်ရဲ့အဓိကကောက်ဆောင်အဲဆိုသူလေးတည်တော့ပြီဆိုတော့သူမိကစုတွေဆုံတော့မယ်သူ့အမိကိုပြီးတော့နေတဲ့လူသူ့အောက်ကိုပြီးတော့နေတဲ့လူတွေလေဆုံတော့မယ်အဲအခုအသက်ခံရတာလေကိုရော်နာကိုရော်နဲ့ရော်နဲ့ငါဖာလုံးလောက်ပဲဝေးတဲ့တပိုင်းတော့မဝေးဘူးငါဖာလုံးလေးဖာလုံးလောက်ပဲဝေးတဲ့နေရာလေးမှာတဲ့တော့တယ်ဆိုတော့မသူကနေရတော့မှာတော့တစ်ခါမှရဲ့တစ်ဖက်ကမှကလောက်ရော်တော်ရှင်းတင်နေသေးတယ်လေအဲ့ဒီကလောက်ရော်ကနေ၆မြောင်းပြီးတော့အကွဲကို၆မြောင်းပြီးတော့လုတင်တာလို့သူတို့တွေရဲ့အဲ့လိုချင်းမြင်ချက်ကတော့သူတို့အဲ့လိုဖြစ်နေတယ်အဲ့ဒါကြောင့်နောက်ထပ်နေရင်လေဒီနားကနေအင်ထွေးကနေအင်ပြန်ထွက်သွားရင်လေသူတို့ရိုက်ဆက်မယ်အဲ့ဒီလိုမျိုးဆိုရင်ဘယ်လိုလုပ်နေနိုင်မှာတော့ဆိုပြီးတော့
ဘယ်လိုဒီရွာကနေရွာကိုဆွန့်သွားကြကြီးပေါ့နော်
အဲ့လိုမျိုးနောက်ထပ်တိုင်းနဲ့အင်ရှိတဲ့ဟာလေးပြန်ခွဲမယ်အဲ့လိုမျိုးကြားခဲ့တယ
်။မခူရရွာသားကိုဆန်းဝင်းပြောပြသွားတာကအထက်ပြူမရွာဟာ2018ခုနှစ်ကအာစာအကြမ်းဖက်သမားများရဲ့တိုက်ခိုက်မှုခံရပြီးတရွာလုံးမီးလောင်သွားခဲ့ပါတယ်။နောက်ပိုင်းမှာအစိုးရကအိမ်16လုံးပြန်ပြီးတိစောက်ပေးခဲ့တယ်လို့သိရပါတယ်။ပြူမရွာအနီးကလောင်းတုံရွာသားဦးကျော်ဝင်းပြောပြတာက
ဒီခေါ်ကလေးကအဲအထက်ပြူမရွာကမီးရှို့ခံလိုက်ရတယ်လေ။ဟုတ်ကဲ့မီးရှို့ခံလိုက်ရပြီတော့နိုင်ငံတော်ကအင်ဝါ6လုံးဦးလိုကတောက်ပေးထားတယ်။အဲဒီအဲမှာလူပေါင်း50လောက်တော့ရှိမယ
်။ဟုတ်ကဲ့
ကျွန်တော်တို့ဒီကမှာအဲလိုခဏခဏပြပါရဲကျွန်တော်တို့တိုင်းရင်းသားတွေဆိုအဲလိုပုတ်ခဲရတာကလားတွေကလားတွေခုတ်ရတယ်အပြင်ပြောမယ်ဆိုရင်ဒီတော့လေတချို့ရိုးတွေမှာကြတော့အဲကလားတွေကတော့ရှိရရှိရဲအခုတော့အဲ့ခါကလေးဝင်လာတယ်သူတို့ဝင်လာပြီးတော့မှသူတို့နဲ့ပူပေါင်းပြီးတော့မှအဲ့လိုကကျွန်တော်တို့တိုင်းရင်းသားတွေကိုအဲ့လိုလှူရတယ်အဲ့လိုမတက်ခဏမတက်ခဏအဲ့လိုရှိပါတယ်လို့ကျွန်တော်တို့ဒေသမှာ
အခုကဒီလုံညုံရေးရောအခြေအနေဘယ်လိုရှိလဲဗ
ျလူရှင်ရောတော့ရှိပါတယ်လူရှင်ရောတော့ရှိပါတယ်ဒါပေမဲ့ဟိုဟာလူရှင်ကအဲ့လိုနေရာအနည်းမှတော့ကသူတို့ကလည်းတိတ်လေးဟိုမလိုက်တော့ဘူးမလိုက်နိုင်တော့လို့လေနေခဲ့ပါဟိုဟာအဲ့လိုရှိလို့ရှိတယ
်စစ်တပ်လားရဲလားမသိဘူးဗျအ
ဲ့လိုနေချားဆောင်ပါနေချားဆောင်ပါ
မြောင်းနေချားဆောင်ရှိလားနေကြဆောင်ရဲပေါ့နော
်ဟုတ်ကဲ့ပါ
တော်တော်များများရှိလား
ရှိပါတယ်ဒါပေမဲ့ဟိုအဲတိုင်းရဲတော်တွေမှာတော့ရှိပါတယ်အခုဖြစ်တဲ့ရွာမှာကြတော့လူစုရေးမရှိဘူး
လောင်းတုံရွာသားဥကျော်ဝင်ပြောပြသွားတာပါအခုလိုဖြစ်ပွားမှုတွေကြောင့်နောင်ရေးရှိအတွက်ဘလို့အစီအစဉ်တွေရှိတယ်ဆိုတာနဲ့ပတ်သက်ပြီးမောင်းတော်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဥထုံးလှဆိုင်ကိုမေးမြန်းကြည့်ပါတယ်
လူကြီးကတော့နေရာကွဲပြင်းနေတော့ခြားရတာပဲဒါပေမဲ့သူတို့လင်းလင်းတလို့တက်တာပဲလေအဲ့လိုဆိုတော့သူတို့ကတိုင်းသားတွေကဟိုကလုံးလုံးခိုင်းလုံးခွင့်ခွင့်နဲ့တော်တော်ဆုံးဆုံးပြုံးနေဟိုတတိဝီရလည်းတော့နေရမှာပဲ
ဒါပေမဲ့လက်ရှိအခြေအနေမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်ဝင်လာမဲ့ဒုက္ခသည်တွေရောက်ရှိလာချိန်မှာအခြေအနေတွေပိုပြီးဆိုးသွားနိုင်ပါသလား
သူတို့မှလည်းဒီဒေသကိုအေးအေးနေနိုင်နေချင်တဲ့လူတွေပါလာမှာပေါ့နော
်ဟုတ်ကဲ့
ဝင်လာလို့ရှိရင်ဒီလိုပဲအကြမ်းဖက်မှုနဲ့လှုပ်ရှားမှုနဲ့လူတွေလည်းပါလာမှာပဲအချိန်မှာအဲ့ဒါကိုကျွန်တော်တို့ဒီဒေတာနဲ့လုံကျွေးနဲ့ဒေတာခံနေရတော့တတိထားမှာပဲရတာ။ဟ
ောဟောဒီကမှာတူရှင်တွဲနေထိုင်ရေးဆိုတဲ့ကိစ္စရောဖြစ်နိုင်ပါလားခင်ဗျာ
။အတူရှင်တဲ့နေတယ်တော့ခုလိနေကြတာပဲလေမနေလို့မရတာဒီနေနေဒီနေမှာ
။ဟုတ်ကဲ့ခင်ဗျာ
။ဟုတ်တယ်မလား
။ဟောတော့တတိဝရိယရှိဖို့ပဲပေါ့အဓိကတော့
။ဟောအဓိကအဲ့ဒါပါပဲဒီကောင်တွေကစီးရမရှိဘူးလေတစ်ဖက်နိုင်ငံဖက်ပေးတော့လွတ်တော့ပြီ။ကျွန်တော်တို့ဘက်ကလည်းလိုက်ထမ်းလို့မရတာပေါ့မဟုတ်လား
။ဒါကတော့ပြည်နယ်လွတ်တော်ကုစလေဥထုံးလှဆိုင်ပြောပြသွားတာပါခင်ဗျာ။